ကယားပြည်နယ်ဒေသအခေါ်ကရင်နီဒေသမှာဒီမော့ဆိုမြို့နယ်အနောက်ချမ်းဒေါ်စီဤကျေးရွာနဲ့လွိုင်နန်းဖာစာတင်ကျောင်းတွေကိုစစ်ကောင်စီကလေကျောင်းကနေဘုံကျဲတိုက်ခိုက်ပြီးတဲ့နောက်မှာတော့လေကျောင်းအန္တရာယ်ဆိုးရင်ရတဲ့အတွက်ဒေသရင်းကစာတင်ကျောင်း150လောက်ယာယီပိတ်ထားလိုက်ရတယ်လို့ကရင်နီပြည်ကြားကာလအုပ်ချုပ်ရေးကောင်စီ IEC က VOA ကိုပြောပြပါတယ်စစ်ကောင်စီဟာကျောင်းနေအရွယ်ကလင်းငယ်တွေပညာရေးထိခိုက်အောင်ပျက်စီးနေတာလို့လည်းကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ကဆိုပါတယ်ကျောင်းသားမိဘတွေဆရာဆရာမတွေကျောင်းသူကျောင်းသားတွေဘေးကင်းလုံခြုံမှုမရှိဘဲထိတ်လန့်မှုဖြစ်နေရတဲ့အကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးမက်ခင်ဖြူထွေးပြောပြပေးပါမယ်
။စစ်ကောင်စီရဲ့လေကျောင်းနဲ့လက်နက်ကြီးတိုက်ခိုက်မှုတွေကြောင့်ဒီမော့ဆိုမြို့နယ်မှာရွာခံကလေးတွေနဲ့စစ်ပေးဆောင်ကလေးငယ်တွေကိုတင်စားပေးနေတဲ့စာတင်ကျောင်း150ထက်မနည်းယာယီပိတ်ထားရတယ်လို့ကရင်ပြည်ကြားကာလအုပ်ချုပ်ရေးကောင်စီ IEC အတွေ့အမှုနှစ်ကိုပညာက VOA ကိုပြောပါတယ်။
လောလောဆယ်ရတော့ဟိုရည်ရည်ပိတ်ထားလိုက်တာပေါ့နော်အမနာဒီချင်းကလာကမကြခင်မှာဆံပွဲဖြစ်မဲ့ကလာဖြစ်တော့ပေါ့နော်တချို့ကြောင့်တော့ဆံပွဲဆက်ဖြစ်နေပြီတချို့ကဖြစ်တော့ပေါ့နော်အဲ့မျိုးဖြစ်တယ်ဒါပေမဲ့အကန့်တထက်ဆိုင်တော့ဒီလိုမျိုးပါပဲကျွန်တော်ဒီတက်မှာကတော့ချင်းနေတူတော့ပြန်ဖွင့်လဲပြန်ရက်ပိုင်းလဲပြန်ဖွင့်နေပါတယ်ဒါကတော့စီးရည်နိုင်ငံရေးနဲ့ပေါ့လောလောဆယ်ဘာမှတည်ပြီးတော့မှမြင်တာအချင်းချင်းကြည့်ပြီးတော့မှကျွန်တော်ပိတ်လိုက်ဖွင့်လိုက်လုပ်နေကြတိုင်းမဖြစ်ပါနဲ့
ပတိငိန်တဲ့ဒေတာတွေမှာကျောင်းနေအရွယ်ကလေးတွေပညာရေးမဆုံးရှုံးရအောင်ကင်းနီပြည်နယ်တဲ့နှွေဦးဒေါ်လာရဲ့အဖွဲ့အစည်းတွေကစူပါ UCB ဖွင့်လှစ်ထားတဲ့စာသင်ကျောင်းစုစုပေါင်း400ကျော်ရှိပါတယ်။ဆရာဆရာမအင်အားက4000ဝန်းကျင်ရှိပြီးခမန်းချီကျောင်းသူကျောင်းသားအရေအတွက်ကတော့4000ရှိတယ်လို့အတွေ့အမှုနှစ်ကိုပညာကပြောပါတယ်။ဒီထဲမှာဒီမော့ဆိုမျိုးနယ်ကတော့ကျောင်းပေါင်း150ထက်မနည်းနဲ့အများဆုံးဖြစ်ပြီးအခုတော့လေကျောင်းရံစိုးရိမ်ထိတ်လန့်မှုတွေကြောင့်ယာယီပိတ်ထားရတာပါ။ပြီးခဲ့တဲ့ဖေဖော်ဝါရီလ5ရက်နေ့ကဒီမော့ဆိုမျိုးနယ်ဒေါ်စီဤကြီးရွာစာတင်ကျောင်းနဲ့လွိုင်နန်းဖကြီးရွာစာတင်ကျောင်းတွေကိုစစ်ကောင်စီကလေရင်နှစီးနဲ့ဘုံကျဲပစ်ခတ်ခဲ့တာကြောင့်ကျောင်းသားအပါအဝင်9ဦးထက်မနည်းတိစုံပြီးအများအပြားအပြင်းထန်ဒဏ်ရာရခဲ့တယ်လို့ကျောင်းဆောင်တွေလည်းပျက်စီးသွားခဲ့တယ်လို့ကိုပညာက VOA ကိုပြောဆိုခဲ့ပါတယ်စစ်ကောင်စီကတော့ဒီမော့ဆိုမြို့နယ်အတွင်းမှာအဲ့ဒီနေ့ကလေကျောင်းပြန်တမ်းမှုမရှိဘူးလို့ညင်းဆိုထားပါတယ်စစ်ကောင်စီတပ်တွေဟာကျောင်းနေအရွယ်ကလင်းငယ်တွေရဲ့ပညာသင်ကြားခွင့်ကိုဖျက်ဆီးနေပြီးကျောင်းဆက်မတက်နိုင်အောင်ကျောင်းဆောင်တွေကိုတိုက်ခိုက်နေတယ်လို့ကရင်မျိုးသားများကာကွယ်ရေးတပ် KNDF ရဲ့ဗဟုပြန်ကြားရေးတာဝန်ရှိသူတာအက်ဆိုးက VOA ကိုပြောပါရယ်အခုလိုပြစ်မှတ်ထားတိုက်ခိုက်တဲ့ဖြစ်စဉ်တွေမကြာခဏကြုံတွေ့နေရတာမို့ကျောင်းသားမိဘနဲ့ကျောင်းသူကျောင်းသားတွေကလည်းစိုးရိမ်ထိတ်လန့်နေကြတာပါလက်နက်ကြီးနဲ့လေကျောင်းပစ်ခတ်မှုတွေရှိနေတာကြောင့်ဘေးကင်းလုံခြုံမှုမရှိဘူးလို့ KNDF ဗဟုပြန်ကြားရေးတာဝန်ရှိသူတာအက်ဆိုးကအခုလိုပြောပါရယ
်ပိတ်လိုက်ရတဲ့အကြောင်းရင်းတတိကတစ်ခုကတော့ဒါလုံခြုံရေးပေါ့နော်လေကျောင်းအန္တရာယ်ရှိတဲ့အတွက်ကျွန်တော်တို့ဘလို့မှဒါပေါ်ပေါ်ထင်ထင်ကျောင်းနေပါတယ်ဖွင့်လို့မရတဲ့အနေအထားမျိုးဖြစ်တယ်လက်နေကြီးအန္တရာယ်လည်းရှိတယ်ပေါ့နော်ဒီမော့ဆိုခြေဆိုင်ဟိုစစ်တပ်တွေကနေပြီးတော့မှပစ်လာတဲ့လက်နေကြီးတွေရှိတယ်နံပါတ်1တစ်ချက်ကတော့ဒါဟိုမိဘတွေကရောဒါစိုးရင်လာကြတယ်ပေါ့နော်သူတို့သားသမီးတွေကိုကျောင်းပို့ဖို့စိုးရင်လည်းလုံခြုံရေးအန္တရာယ်ကြောင်းပေါ့နော်ကျောင်းလူကျောင်းသားတွေကိုယ်တိုင်ကလည်းဒါထိတ်လန့်မှုတွေဖြစ်သွားတယ်ပေါ့နော်သူတို့ရှေ့မှာပဲသူတို့ကြားသိရတယ်မြင်တွေ့ရတယ်ဒီဒီကျောင်းတက်ခဲမှုတွေအေးဒီရချင်းနေတွေကိုသူတို့သိရတယ်ပေါ့နော်အဲ့ဒါကြောင်ဖြစ်တယ်
ဒီလိုဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့မြေပြင်မှာခန်းစားနေရတဲ့ဒေသခံတွေကို VOA ကမေးမြန်းဖို့စူးစမ်းပေးမယ်လို့လည်းအဲ့ဒီဒေသမှာဖုန်းလိုင်းဖြတ်တောက်ခံထားရတဲ့အတွက်ဆက်သွယ်လို့မရပါဘူးဒါပေမဲ့ဖုန်းလိုင်းရရခဲ့တဲ့အချိန်တုန်းကတော့ဒီမော့ဆိုမြို့နယ်မှာစာသင်ကြားပေးနေတဲ့ CDM ကျောင်းဆရာတအူးကလက်နက်ကြီးနဲ့လေရင်အတန်တွေကြားရင်ဆရာဆရာမတွေကိုယ်တိုင်ကကြောက်လန့်တုန်လှုပ်နေကြရတယ်ဆိုတာကိုအခုလိုပြောပြဘူးပါတယ်
ကျွန်တော်ဆရာဆရာမကိုယ်တိုင်ကအဲ့ဒီအတန်ကြားနေရရင်ကျွန်တော်ကတောင်းနေပေါ့နော်ကျွန်တော်လည်းလူသားပဲဖြစ်တဲ့အတွက်ကိုယ်တိုင်ကကြောက်တယ်ပေါ့နော်ကျွန်တော်ကလေးရှိမှဘယ်တော့ပဲမမရရရရတိတိပြောတော့ကလေးမကြောက်ပါနဲ့ကျွန်တော်ကလေးကိုယ်တိုင်ပြောနေတော့ညာလေးပဲဆရာဆရာမကိုယ်တိုင်ကျွန်တော်ကြောက်တယ်ပေါ့နော်မှန်တယ်ပြောရမစီပေါ့နော
်ယာယီစစ်ဆောင်စကန်တွေရှိရနေရာတွေကိုစစ်ကောင်စီကလက်နက်ကြီးနဲ့လေရင်သုံးပြီးမကြာခဏပြစ်မှတ်ထားတိုက်ခိုက်နေတဲ့အတွက်ယာယီစာတင်ကျောင်းတွေထိခိုက်ပျက်စီးရတယ်လို့ပေကင်းလုံခြုံတယ်လို့ထင်ရတဲ့နေရာတွေစီကိုမကြာခဏပြောင်းရွှေ့တင်ကြားနေကြပါတယ်။ဒါအပြင်တိုက်ခိုက်တဲ့တွေကိုကြားရင်စာမတင်ရပဲဘုံကိုချင်းထဲမှာပဲပုံကိုနေကြတာပါ။ဒီလိုနဲ့စစ်ပေးရှောင်တွေတစုတစည်းတည်းစုပေါင်းနေထိုင်လို့မရပဲဝင်းလံခေါင်ပြားတဲ့နေရာတွေစီမှာတိမ်းရှောင်နေကြတဲ့အတွက်ကျောင်းနေအရွယ်ကလေးတိုင်းကျောင်းမတက်နိုင်ကြပဲပညာရေးအခွင့်အလမ်းဆုံးရှုံးနေကြတယ်လို့ကျောင်းသားမိဘတွေနဲ့ကရင်နီຫນွေဦးတော်လှန်ရေးအဖွဲ့အစည်းတွေက VOA ကိုပြောဆိုကြပါတယ်ရှင်။